Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇွန်လ3ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လွှင့်မဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့စစ်ကောင်စီနယ်မြေရှင်းလင်းရေးကြောင့်သခိုင်းတိုင်းမင်းကင်းဒေသခံတွေစားနပ်ရိက္ခာစေဝါပြက်လက်နေပါတယ်ယူကရိန်းစစ်ပွဲဟာရေရှည်မဲလို့နေတိုးရဲ့အတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်အမေရိကန်အိုကလာဟိုမာပြည်နယ်ကိုပြစ်ခတ်တဲ့သူကြောင့်၄ဦးသေဆုံးသွားပါတယ်အဲ့ဒီနောက်သတင်းပေးပို့ချက်တွေနဲ့ဆောင်းပါးတွေကိုလည်းဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတစ်ခုကတော့
မနေ့ကကနေကနေဘုမမြန်မာ9နာရီခွဲကနေရွာရဲ့အနောက်မြောက်ဘက်မှာရှိနေတဲ့အင်ဂျီတချို့နဲ့မြောင်းမင်းရွာရဲ့အနောက်ဘက်မှာရှိနေ
စစ်ကန်စစ်သခိုင်းတိုင်းတွင်ကြေးရွာတွေမီးရှို့ခံရတဲ့အကြောင်းသတင်းပြည်စုံမှာကြားမှာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်တဲကမွတ်စလင်ကျောင်းသားတွေအများဆုံးတက်ရောက်တဲ့ကျောင်းတွေမဖွင့်နိုင်သေးတဲ့အကြောင်းနဲ့ထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီချက်နဲ့တရားဝင်အလုတ်သွားလုပ်ကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအကြောင်းသတင်းပေးပို့ချက်ကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလာတွေကိုလည်းအစီအစဉ်ဒုတိယပိုင်းမှာဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးကြပါခင်ဗျာ။
ရုရှားတပ်ဖွဲ့တွေယူကရိန်းကိုကျူးကျော်တိုက်ခိုက်တာတောက်ကြနေမှာရက်တရာပြည့်ပြီဖြစ်ပြီးယူကရိန်းပိုင်ရဲ့20ရာခိုင်နှုန်းကိုရုရှားတပ်တွေကသိမ်းပိုက်ထားတယ်လို့ယူကရိန်းသမ္မတဇာလင်စကီးကကြာတာပတိနေ့မှာပြောဆိုလိုက်ပါတယ်။တိုက်ပွဲတွေဆက်လက်တိုက်စိုက်ပွဲတွေဆက်ဖြစ်နေပြီးရှေ့တန်းစစ်မျက်နှာပြင်ကီလိုမီတာ1000လောက်ကျယ်တယ်လို့လူဇင်ဘတ်နိုင်ငံရဲ့လွှတ်တော်မှာသမ္မတဇာလင်စကီးကဗီဒီယိုကနေတင်ပြောကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်ရုရှားတပ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေဟာနယ်သာလန်နိုင်ငံအရွယ်အစားလောက်ရှိတယ်လို့လည်းသူကပြောဆိုပါတယ်ရုရှားဟာ2014ခုနှစ်ကယူကရိန်းပိုင်ခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့ပါတယ်ဒါပြင်ရုရှားကျော်ရောင်းတော့ခံပေးထားတဲ့ခွဲထွက်ရေးသမားတွေကဒွန်ဘေးစစ်သားရဲ့အရှိတ်ချံကိုသိမ်းခဲ့ပါတယ်ယူကရိန်းဘက်ကလည်းမြို့နဲ့ရွာငယ်ပေါင်း20လောက်ကိုပြန်လည်သိမ်းပိုက်ထားနိုင်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်ရုရှားတပ်တွေအပြင်းထန်တိုက်ခိုက်နေတဲ့လူဟန်စ်ဒေသတွေကနောက်ဆုံးကြန့်ရှိနေတဲ့မြို့ကိုတော့80ရာခိုင်နှုန်းလောက်ကိုရုရှားတပ်တွေကထိန်းချုပ်ထားတယ်လို့မြို့တော်ဝင်ကဝန်ခံပြောဆိုပါတယ်ပြီးခဲ့တဲ့ပုံစံနေ့တုန်းကအလွယ်တကူရှစ်ပြောင်းပြစ်ခတ်နိုင်တဲ့ဒုံးလန့်တဲ့တွေအပါအဝင်အမေရိကန်ဒေါ်လာတန်း900ဝိုးလောက်ရှိတဲ့ဆက်လက်နဲ့တွေကိုသမ္မတဂျိုးဘိုက်ဒန်ကထပ်မံပေးပို့မယ်လို့ပြောဆိုခဲ့ပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်အပါအဝင်ရုရှားခေါင်းဆောင်တွေဟာသူတို့ကိုဒဏ်ခတ်အရေးယူဖို့အတွက်ချမှတ်ထားတာတွေကိုရှောင်ရှားဖို့အတွက်လျှို့ဝှက်နာမည်တွေကိုသုံးပြီးတော့ကဘာတလောဇင်ကံပစ္စည်းတွေဝယ်တာအပြင်ငွေတွေဖွက်ထားဖို့တခြားကိုလွှဲပြောင်းဖို့စ조사နေတာတွေ့ရပြီးဒါတွေကိုတားဆီးပိတ်ပင်ဖို့အတွက်조사နေတယ်လို့အမေရိကန်အစိုးရကချက်သပရီနေမှာပြောပါတယ်အဓိကပြစ်မှတ်တွေထဲမှာတော့ရက်သင်းမောအယောင်းဝယ်ပွဲစားတွေလေယာဉ်တွေရုရှားအရာရှိတွေနဲ့သမ္မတပူတင်နဲ့နှိစက်သူတွေပါဝင်တယ်လို့ဆိုပါတယ်ဒီထဲမှာရုရှားအလန်တန်ဂရစ်ဖိုရက်သင်းမောကီမန်ကျန်းစုအလန်တန်အိုလံပီယန်နဲ့ရုရှားကုမ္ပဏီပိုင်းရှဲလက်စ်နဲ့နေဂါသင်းမောတွေလည်းပါဝင်ပါတယ်ဒီလိုဒဏ်ခတ်အရေးယူမှုအသစ်ချမှတ်တာဟာအရင်ရှိပြီးသားဒဏ်ခတ်မှုတွေကိုလိုက်နာမှုရှိစေဖို့အတွက်အားဖြင့်လှုံ့ဆော်တာဖြစ်တယ်လို့သမ္မတပူတင်နဲ့သူ့လူတွေပေါ်မှာဖိအားပို့ပြီးတိုးပေးဖို့လှုပ်တာဖြစ်ကြောင်းသမ္မတအင်ဗျူကပြောပါတယ်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းရုရှားပေါ်မှာအရေးယူဒဏ်ခတ်ကြောင်းကြေညာရင်းအမေရိကန်နိုင်ငံဟာရုရှားသမ္မတရဲ့ကျူးလွန်မှုတွေတာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်လှုံ့ဆော်ရင်းယူကရိန်းပြည်သူတွေကိုဆက်ပြီးပံ့ပိုးသွားပြသွားမယ်လို့ပြောပါတယ်
အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရေရှည်စစ်ပွဲအတွက်တောင်းခံထားနိုင်ဖို့လိုအပ်တယ်လို့နေတိုးအကြီးအကဲယန်စတိုလန်ဘတ်ကကြာတာပတိနေ့မှာသတိပေးပြောဆိုလိုက်ပါတယ
် we just have to be prepared for the long haul because what we see is that
ကျွန်တော်တို့အနေနဲ့ရေရှည်အတွက်ပြင်ဆင်ရပါမယ်ဘာဖြစ်လို့လဲဆိုတော့အခုကကျွန်တော်တို့တွေ့မြင်နေရတဲ့စစ်ပွဲဟာရေရှည်မဲ့စစ်ပွဲဖြစ်နေလို့ပါပဲလို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တွေ့ဆုံခဲ့အပြီးမှာသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ ယူကရိန်းဟာသူတို့တိုင်းပြည်ကိုကာကွယ်ဖို့အတွက်တံပိုးကြီးကြီးပေးဆပ်ရပါတယ်။အဲ့ဒီလိုပဲတစ်ဖက်မှာလည်းရုရှားတွေဟာအကြအဆုံးများပါတယ်လို့လည်းသူကပြောဆိုပါတယ်။နေတိုးအနေနဲ့ရုရှားနဲ့ထိတိုက်တွေ့တာမျိုးမဖြစ်ချင်ပါဘူး။ဒါပေမဲ့နေတိုးအနေနဲ့ယူကရိန်းကိုကူညီထောက်ပံ့ဖို့တာဝန်ရှိပါတယ်လို့လည်းယန်စတိုလန်ဘတ်ကပြောဆိုခဲ့ပါတယ်။ရုရှားနဲ့ညီညာရေးဆွေးနွေးဖို့ယူကရိန်းဘက်ကဆုံးရှုံးတဲ့နယ်မြေတွေကိုဆွန့်လွတ်ဖို့အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းကိုဖိအားပေးတာမျိုးဖြစ်လာခဲ့ရင်ဆိုပြီးသတင်းတောက်တွေကမေးမြန်းတာကိုတော့ဒါဟာနေတို့အနေနဲ့ဆုံးဖြတ်ရမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်
။အမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ဒိုဆန်မြို့ဆေးရုံရဲ့ပြင်ပလူနာဌာနမှာလူတယောက်ကတနက်နဲ့ပြစ်ခတ်တဲ့အတွက်လူ၄ဦးသေဆုံးခဲ့ရပါတယ်။သူဟာခွဲစိတ်ဆရာဝန်ကိုမကျေနပ်တဲ့မကြသေးခင်ကမှကြောခွဲကုသမှုခံယူခဲ့သူတဦးဖြစ်ပါတယ်။ကျက်ခမှုမှာတန်ပြရှိသူဟာနောက်ဆုံးမှာသူ့ကိုယ်သူတနက်နဲ့ပြစ်ပြီးအဆုံးစီရင်သွားခဲ့တယ်လို့ဒူဆာရဲချုပ်ဝန်ဒယ်ဖရန်ကလင်ကပြောပါတယ်။သူဟာသူ့ရဲ့နာကျင်မှုတွေမပြောက်တဲ့အတွက်စိန့်ဖရန်စစ်ကျမ်းမာရေးဌာနကိုထပ်တလဲလဲဖုန်းနဲ့ဆက်သွယ်ပြီးတိုင်ကြားခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်ခွဲစိတ်ကုသမှုခံယူခဲ့ပေမဲ့နာကျင်တာတွေမပြောက်ဘဲဆက်ပြီးနာနေတဲ့အတွက်သူ့ကိုခွဲစိတ်ပေးတဲ့ဆရာဝန်ဒေါက်တာဖိလစ်ကိုလာပြီးတက်မှာဖြစ်ကြောင်းတားဆီးသူမှန်လမ်းများကိုပြစ်ခတ်မှာဖြစ်ကြောင်းရေးသားထားတဲ့စာတစောင်ကိုလည်းရထားကြောင်းပြောပါတယ်။တနက်နဲ့ပြစ်ခတ်သူအပြင်နောက်ဆုံးတေဆုံးခဲ့ရသူတွေကတော့နောက်ဆံဝန်တဦးလူနာလက်ခံတဲ့ဆေးရည်နဲ့လူနာတဦးဖြစ်ကြောင်းရဲကပြောပါတယ်။ဂျူလ3ရက်တောက်ကြနေဟာအမေရိကန်နိုင်ငံမှာတနက်ခိုင်းဆောင်အကြမ်းဖက်မှုဆိုင်ရာအသိပညာပေးနေဖြစ်ပါတယ်။နှစ်ဆက်အမေရိကန်နိုင်ငံမှာတနက်ပြစ်ခတ်အကြမ်းဖက်မှုကြောင့်တေဆုံးရသူကတသိန်းကျော်ရှိနေတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Texas ကမူလာရန်ကျောင်းမှာကျောင်းသား19ဦးနဲ့ဆံမ2ဦးတနက်နဲ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ရတာပါ။ CDC ယောဂါကာကွယ်ထိန်းချုပ်ရေးစစ်တမ်းမှာတော့2022အတွင်းတနက်ကျောင်းတေဆုံးရသူကအခုဆို18,000ကျော်နေပြီလို့ဖော်ပြထားပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အတန်နဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2021ခုနှစ်ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုကြာတာပြင်းနေကထုတ်ပြန်ရမှာမြန်မာနိုင်ငံဟာကမ္ဘာပေါ်ကဘာသာရေးလွတ်လပ်ခွင့်အခြေအနေအဆိုးအဝါဆုံးနိုင်ငံတွေကနိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ် CPC ကအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံကိုထပ်မံထည့်သွင်းလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုဘာသာတရားတွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစီရင်ခံစာထုတ်ပြန်ပွဲမှာပြောဆိုခဲ့ပါတယ
် I made the determination that Burma's military committed genocide and crimes against humanity with the intent to destroy predominantly
ခုနှစ်တုန်းကမြန်မာစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့ပါတယ်ဒါဟာလူမျိုးတုံးအောင်လှုပ်ဆောင်တာဖြစ်တယ်လို့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့ကျွန်တော်အနေနဲ့သတ်မှတ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်2021ခုနှစ်အရသာအစိုးရကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်လူ့အခွင့်အရေးချုပ်ဖောက်မှုနဲ့ဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်မှုတွေဟာပုံမပြင်းပြင်းထန်ထန်ဆိုးဝါးလာခဲ့တဲ့အကြောင်းလူနည်းစုတိုင်းရင်းသားတွေခရီးယံမွတ်စလင်တွေဘာသာရေးအဆောက်အုံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေကိုအချိန်ကာလနေရာဌာနတွေနဲ့တကွဒီအစင်ကန်စာမှာအသေးစိတ်ဖော်ပြထားပါတယ်မြန်မာနိုင်ငံဟာတရုတ် sorry Arabia Vietnam Eritrea Afghanistan စတဲ့နိုင်ငံတွေနဲ့အတူဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်မှုအစိုးဆုံးနိုင်ငံဖြစ်ဖော်ပြခံထားရပါတယ်စာမျက်နှာ2000ကျော်ပါဝင်တဲ့ဒီအစင်ကန်စာမှာနိုင်ငံပေါင်း100ကျော်မှာအစိုးရတွေကိုယ်တိုင်ဘာသာရေးလွတ်လပ်ခွင့်တွေကိုပိတ်ပင်တားဆီးတာတွေကိုမှတ်တမ်းပြုစုတင်ပြထားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစင်ကန်စာကို1998ခုနှစ်ကတည်းကစတင်ထုတ်ပြန်ခဲ့တာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာတော့ပြီးခဲ့တဲ့ဩဂုတ်လတာလီဘန်တွေထိန်းချုပ်ခဲ့ပြီးချိန်ကစလို့အိန္ဒိယနိုင်ငံသားဝန်ကြီးဌာနအရာရှိတွေပထမဆုံးချိန်ဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံကိုတောက်ရောက်ခဲ့ပါတယ်။တာလီဘန်နိုင်ငံသားဝန်ကြီးအမီယာခန်မာတီကီဟာအိန္ဒိယကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးနှစ်နိုင်ငံတန်တမန်ဆက်သွယ်ရေး၊ကုန်သွယ်ရေးနဲ့လူသားစာနာမှုအကူအညီပေးရေးဆိုင်ရာတွေကိုဦးစားပေးဆွေးနွေးခဲ့တယ်လို့တာလီဘန်တွေကချက်တပရီးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အိန္ဒိယကအာဖဂန်နစ္စတန်မှာစီမံကိန်းတွေပြန်ပြီးလုပ်နေတယ်လို့တန်တမန်တွေပြန်ထားပြီးအာဖဂန်တွေအထူးသဖြင့်ကျောင်းသားနဲ့လူနာတွေအတွက် ဝန်ဆောင်မှုပေးတာတွေဆက်လုပ်နေတယ်လို့လည်းဝန်ကြီးကပြောပါတယ်။အိန္ဒိယဟာတခြားနိုင်ငံအတော်များများလိုပဲတာလီဘန်တွေကိုအတိမတ်မပြုတ်ပဲထားရကနေအခုလိုတာလီဘန်ခေါင်းဆောင်တွေနဲ့ထိတွေ့ဆက်ဆံဖို့ဆုံးဖြတ်ပြီးအိန္ဒိယကိုယ်စားလှယ်တွေအာဖဂန်ကိုရောက်လာတာဟာတိတ်ကိုထူကြတယ်လို့အကြေခတ်တွေကသုံးသပ်ကြပါတယ်။အိန္ဒိယအစိုးရကတော့အိန္ဒိယအရာရှိတွေဟာအာဖဂန်နစ္စတန်အတွက်ပေးအပ်နေတဲ့လူသားဆန္ဒမှုအကူအညီတွေကိုကြီးကြပ်ဖို့ဖြစ်တယ်လို့ဒီလိုအကူအညီပေးရမှာပါဝင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ဖြစ်ကြောင်းပြောကြားခဲ့ပါတယ်။
တရုတ်ပြည်မှာနှစ်နှစ်နီးပါးအဖမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားသတင်းတောက်အမျိုးသမီးဟာသူ့အနေနဲ့မိသားစုနဲ့ရောတန်ယုံနဲ့ပါဆက်သွယ်စကားပြောခွင့်မရဘူးလို့ကြာတာပရင်းနေမှာပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံမှာမွေးဖွားခဲ့ပြီးဩစတြေးလျနိုင်ငံသားခံယူထားသူသတင်းတောက်ချန်လေးဟာတရုတ်နိုင်ငံရဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတယ်ဆိုတဲ့စွပ်စွဲချက်နဲ့2020ခုနှစ်ဩဂုတ်လမှာတရုတ်အာဏာပိုင်တွေကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အသက်46နှစ်အရွယ်ရှိပြီဖြစ်တဲ့တရုတ်နယ်ပါချန်လေးဟာတရုတ်အစိုးရပိုင်း China Global Television Network မှာအလုပ်လုပ်ကင်တာဖြစ်ပါတယ်။အဖမ်းခံရတဲ့ချန်လေးနဲ့အတူ Nick Quayle က Australia Skies News သတင်းဌာနကိုအခုလိုထုတ်ပေါ်ပြောဆိုခဲ့တာဖြစ်ပြီးသူမရဲ့ကျန်းမာရေးချိုးယွင်းလာနေတဲ့ဆိုလာနေတဲ့အာဝဆိုးရင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။သူ့ကိုဖမ်းဆီးထားတဲ့အချိန်ကစပြီးတရုတ်အာဏာပိုင်တွေကသူ့ကိုစီရင်ချက်မရှာဘဲရွှေ့ဆိုင်းထားခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမှာတော့မွန်ဘိုင်းမြို့မှာကျက်သပတင်းတွေက24နာရီအတွင်းကိုဗစ်နောက်ထပ်ကူးစက်သူ4000နီးပါးရှိသွားတဲ့အတွက်ဒါတလအတွင်းမှာအများဆုံးအကူးစက်ခံရတာဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မွန်ဘိုင်းမှာဗုဒ္ဓဘူးညဘက်ကအကူးစက်ခံရသူက900ကျော်ရှိခဲ့ပြီးတော့လွန်ခဲ့တဲ့နှစ်ရက်က300ကျော်လောက်ပဲရှိနေတဲ့အတွက်ဒါဟာနှစ်ဆပိုးပြီးများလာတာလည်းဖြစ်ပါတယ်။မွန်ဘိုင်းမှာအိုမီကရွန်အမျိုးအစားကိုဗစ်ပိုးကူးစက်မှုရှိနေတဲ့ကြောင်းနဲ့အားနည်းသူတွေကိုအကာအကွယ်ပေးဖို့ဆင်းရုံတက်ရတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်ဖို့အတွက်ပြည်နယ်အစိုးရ COVID-19 အလုပ်အဖွဲ့ဝင်ကဗိုလ်ဘူးနေညာဘက်က Twitter မှာရေးသားပြီးတတိပေးခဲ့တာလည်းဖြစ်ပါတယ်။ဆင်းရုံတက်ရသူအရေးအတွက်ဟာမွန်ဘိုင်းမြို့မှာတော့နဲပါနေပြီးတော့ဗိုလ်ဘူးနေကဒီရောဂါအခုဆက်ခံရကြောင်းတွေ့ရသူတွေက96ရာခိုင်နှုန်းဟာဘာရောဂါလက္ခဏာမှမပြဘူးလို့မွန်ဘိုင်းမြို့ဆိုင်ရာနေဆိုင် COVID-19 သတင်းထုတ်ပြန်ရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ပြည်နယ်ကျန်းမာရေးဝန်ကြီးကလည်းဆင်းရုံတက်သူအရေးအတွက်တိုးမလာကြောင်းနဲ့လူလူကကိုယ့်အိမ်တွင်မှာပဲကိုနေပြီးတော့ပြန်ကျန်းမာတဲ့အထိကွာရန်တင်းဝင်လာတွေ့ရတယ်လို့သတင်းတောက်တွေကိုပြောပါရတယ်။2021ခုနှစ်တည်းအိန္ဒိယအတွက်ကိုဗစ်ဒုတိယလိုင်းဒဏ်သင့်ခြင်းကမွန်ဘိုင်းမြို့အပြင်းထန်ဆုံးခံခဲ့ရတာဖြစ်ပါတယ
်။တောက်ကြမနေခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးတာပါ။VOA American တန်ရဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။ပထမအဆုံးအနေနဲ့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပိုပြီးကျဆင်းသွားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကို CPC ကအထူးစိုးရိမ်ဝယ်ကောင်းတဲ့နိုင်ငံများစီးရင်တယ်ပြန်လည်ထည့်သွင်းဖော်ပြလိုက်ပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီးကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဇွန်လ2ရက်ကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့2021ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာ NGO နဲ့တတိယပုဂ္ဂလအဖွဲ့တွေနိုင်ငံတကာနဲ့ဒေသတွင်းသတင်းမီဒီယာတွေကဖော်ပြချက်တွေကိုစနစ်တကျစူးစမ်းလေ့လာပြီးထုတ်ပြန်ထားတာလို့အစိုးရခန်းစာကဆိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့2008အခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ခွယ်ခွင့်ရှိတယ်လို့ဖော်ပြထားပေမဲ့အခြားကန့်သတ်ချက်တွေနဲ့ပြန်လည်ထင်းကျောင်းထားတာတွေ့ရတယ်လို့အစိုးရခန်းစာမှာရေးပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာလူမျိုးရေးနဲ့ဘာသာရေးဟာခွဲခြားမရဘဲတွန်တွဲနေပြီးဆရာနာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလကစလို့ဗုဒ္ဓဘာသာဝင်နဲပါတဲ့တိုင်းရင်းသားဒေသတွေမှာစစ်တပ်ကဘာသာရေးဖျားကြောင်းတွေကိုပြစ်ခတ်ဖျက်ဆီးတာဘာသာရေးခေါင်းဆောင်တချို့ကိုတပ်ပစ်တာတွေရှိခဲ့တယ်လို့အချိန်ကာလအပိုင်းခြားလိုက်ဖော်ပြထားပါတယ်နိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ဘယ်လောက်ထိအရေးကြီးသလဲဆိုတာကိုအစိုးရခန်းစာထုတ်ပြန်တဲ့နေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောသွားပါတယ
် I made the determination that Burma's military committed genocide and crimes against humanity with the intent to destroy predominantly
ဘာသာရေးလွတ်လပ်ခွင့်ကိုလေးစားအသိမှတ်ပြုရဆိုတာကအခြေခံအကျဆုံးသောလူခွင့်ရေးပဲဖြစ်တဲ့အပြင်နိုင်ငံသားရေးမူဝါဒချမှတ်ရမှာလဲဦးစားပေးအလေးထားရမယ်လို့မြင်ပါတယ်လူတူးချင်းစီမှာကိုယ်ခွင့်မကိုယ်ခွင့်လွတ်လပ်စွာရွေးချယ်နိုင်တဲ့အခြေခံအခွင့်အရေးတွေရှိမယ်ဆိုရင် အဲ့ဒီသူချင်းစီကနေသူတို့ရဲ့လူအဖွဲ့အစည်းတစ်ခုလုံးကိုပိုကောင်းလာစေမယ်ဆိုတာကျွန်တော်တို့ယုံကြည်ထားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းအစိုးရတွေကဒီအခြေခံအခွင့်အရေးတွေကိုညှင်းပယ်လိုက်ရင်တော့တင်းမာမှုမတည်ငြိမ်မှုနဲ့ပဋိပက္ခတွေဘက်ကိုဥတည်သွားမှာပါ
။2021ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထဲမှာတော့ဆရာနာသိမ်းပြီးနောက်မနှစ်ဧပြီလတည်းရန်ကုန်ကဗလီတခုမှာမွတ်စလင်ဘာသာရေးဆရာတဦးကိုအမျိုးသမီးဝတ်စုံဖို့နှကန်းနေတွေဆိုပြီးကျိုးဆွဲချတတ်ခဲ့တဲ့ဖြစ်ရပ်မေလာရင်စစ်ကောင်စီတပ်တွေကဘုံကျဲတတ်ခတ်မှုကြောင့်ကယားပြည်နယ်ဒီမွန်ဆိုမြို့ကစိန့်ဂျိုးဆက်ခရီးယံဘုရားကျောင်းပျက်စီးသွားတဲ့ဖြစ်ရပ်စတေမာလာရဲ့ချင်းပြည်နယ်မှာစစ်တပ်ရဲ့အမြောက်ကြီးကျလို့မီးလောင်နေတာကိုငြိမ်းသက်ဖို့ကြိုးစားနေတဲ့ချင်းတိုင်းသာခရီးယံသင်းအုပ်ဆရာတဦးကိုပြစ်တတ်ခဲ့တဲ့ဖြစ်ရပ်စတေမာလာရဲ့မှာပဲရိုဟင်ဂျာ30ကိုဆယ်ရွယ်စရန်အထောက်ထားမဲလို့ဆိုပြီးဖန်စီထောင်နှံနှစ်နှစ်ချခဲ့တဲ့ကိစ္စစာရာတွေကိုတန်းစီဖော်ပြထားပါတယ်မြန်မာစစ်တပ်ဟာ2019တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံရက်ဆက်ခဲ့တဲ့တာရကတွေရှိခဲ့တယ်လို့ဝန်ကြီးပလင်ကန်ကထောက်ပြပါတယ
် Respect for religious freedom isn't only one of the deepest held values and a fundamental right
မြန်မာစစ်တပ်က2019ခုနှစ်ထဲရိုဟင်ဂျာမွတ်စလင်တွေကိုဖျက်ဆီးလိုတဲ့ရည်ရွယ်ချက်နဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုတာကျွန်တော်အခိုင်အမာယုံကြည်ပါတယ်။ဗလီတွေကိုတိုက်ခိုက်တာလူမျိုးရေးနဲ့ဘာသာရေးအရနှိမ့်ချဆက်ဆံတာကိုရန်ကျမ်းစာကိုစော်ကားတာတွေတွေ့ရပါတယ
်။ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးရတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရခန်းစာရေးသားရမှာအဓိကပါဝင်သူအမေရိကန်အစိုးရမြင့်တန်တမန်ဖြစ်တဲ့ရရှက်ဟူစိန်ကအခုလိုထောက်ပြပါတယ
်။ First, too many governments use discriminatory laws and policies and abuse their own people.
အစိုးရကလည်းပါတဲ့အဓိကအချက်တွေကိုမိမောင်းထိုးပြလိုပါတယ်။ပထမကတော့အစိုးရအတော်များများကဘာသာရေးအရခွဲခြားတဲ့ဥပဒေတွေကျင့်သုံးပြီးပြည်သူတွေကိုနှိပ်စက်နေတာပါ။လူနည်းစုဘာသာရေးအတိုင်းအဝိုင်းအပေါ်လူမျိုးတုံးတပ်ဖြတ်မှုကြီးနှစ်ခုမကြာခင်ကပဲကျူးလွန်ခဲ့တာကိုတွေ့ရပါတယ်။မြန်မာနဲ့တရုတ်နိုင်ငံမှာပါ
။ရခိုင်ဥတန်းရွှေဆရာနာရှင်လက်ထက်1999ခုနှစ်တုန်းကလည်းမြန်မာနိုင်ငံကို CPC စီးရင်နဲ့ထည့်သွင်းခဲ့ရာက2010ရွေးကောက်ပွဲနောက်ပိုင်းရတအစိုးရတွေတက်လာပြီးနောက်မှာဘာသာရေးလွတ်လပ်ခွင့်အနည်းငယ်တိုးတက်လာတဲ့အတွက်အဲ့ဒီစည်းရင်းကနေဖယ်ရှားခဲ့ရကအခုတော့ပြန်လဲထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာ
ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့သတင်းကြားခဲ့ရတာပါအခုဆက်လက်ပြီးတော့စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ထဲမှာကြေးရွာတွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတိုက်ပွဲတွေကြောင့်နေအိမ်တွေမိရှုခံခဲ့ရတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့မင်းကင်းမြို့နယ်ကကြေးရွာတွေဟာလမ်းမဆက်သွေးအခက်အခဲကြောင့်အစားအစာစေဝါပြတ်လတ်မှုတွေဖြစ်နေပါတယ်ရန်ကုန်ကပြဖို့တဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းပဲပြောပြပါမယ်စကိုင်းတိုင်းကဏီမြို့နယ်ကကြေးရွာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေဇွန်လ1ရက်နဲ့2ရက်မှာဇက်တိုက်တိုက်ပွဲတွေဖြစ်ပွားပြီးကြေးရွာတွေကနေအိမ်တချို့မိရှုဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိကဏီမြို့နယ်ထဲမှာခန်းတီမြို့ဘက်ကနေဆင်းလာတဲ့စစ်ကောင်စီရေရင်တွေအပြင်ကုန်းလန်းကနေပါနယ်မြေရှင်းလင်းရေးလုပ်နေတာလို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားမှုအခြေအနေတွေနဲ့နေအိမ်တွေမိရှုခံရတဲ့အခြေအနေတွေကိုကဏီဒေသခံတဦးကအခုလိုပြောပါတယ်
ကြီးရရှူရမနေရညနေရရှူရဒီနေ့လည်းနေနေပပရရှူရမနေ့ကခဏီကနေပြမညနေ9နာရီခွဲအဲလောက်ကကနေရကန်ကိုကူသွားပြီးတဲ့အခါမှာကနေရွာရဲ့အနောက်မြောက်ဘက်မှာရှိနေတဲ့အင်ဂျီတချို့နဲ့ညောင်ဝန်းရွာရဲ့အနောက်ဘက်မှာရှိနေတဲ့အင်ဂျီတချို့နီးရှိရတယ်ဗျ။ခမန်းအချိန်က9နာရီလောက်ဆိုပြန်လာပြခတ်မှုတော့အနည်းငယ်ဖြစ်တယ်။အဲဒီနောက်မှာတစ်စဲချောင်းရွာဖျားကုန်းမှာတက်ချထားတဲ့အကစားရီကနေပြီးတော့မှရေပြင်ကိုဆင်းလာပြီးတော့မှရှင်စစ်ကြောင်းထိုးတယ်ဒီငဖြက်တော်တန်းဖက်ကြီးစစ်ကြောင်းထိုးတယ်ဗျ
။ကနေတစ်စဲချောင်း၅ဖြက်ကြီးရွာတွေဘက်ကကဏီမြို့နဲ့မိုင်နှဲငယ်သာဝေးပြီးချင်းတွင်းမြစ်ဘေးမှာရှိတဲ့ကျေးရွာတွေဖြစ်ကြပါတယ်။မီးလောင်ကျွမ်းတဲ့နေအိမ်အရေအတွက်ကိုတော့အင်တာနက်လိုင်းတွေဖြတ်တောက်ထားပြီးစစ်ကောင်စီတပ်တွေရှိနေတဲ့အတွက်အတိအကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေရဲ့ကြောက်စိမ့်နဲ့ရိခါတွေတင်ဆောင်လာတဲ့ဆက်လီတွေဟာချင်းတွင်းမြစ်အတိုင်းမုံရွာမြို့ကိုစုံစမ်းလာတာဖြစ်ပြီးလမ်းမှာရှိတဲ့မြစ်ဘေးကကျေးရွာတွေကိုနယ်မြေရှင်းလင်းနေတာဖြစ်ပါတယ်။အဲ့ဒီအခြေအနေတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဒါကကဏီမြို့နယ်တဲကကြေးရွာတွေရဲ့အခြေအနေတွေပါ။မင်းကင်းမြို့နယ်ထဲမှာဆိုရင်လေစစ်ဘေးရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာဆေးဝါးပြတ်လတ်နေတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ စစ်ကောင်စီနယ်မြေရှင်းလင်းတဲ့ကဏီမြို့နယ်တဲကိုဆေးဝါးတွေတင်သွင်းတာတွေကိုလည်းကန့်သတ်ထားလို့ဆေးဝါးပြက်လက်မှုတွေကြုံတွေ့နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတဦးက
ဟုတ်ကျမရဲ့ခြေနေကလည်းကုမီကွာနဲ့တော်ပြီးတော့မြေကလေးနဲ့ပဲကုတာပြီးမှအဲ့လိုပဲနေကြရတာပါမရဘူးပြပဲဘယ်မှမရရှိဘူးဒီဝါကလည်းပြီးခဲ့တဲ့လကလို့ရှိရင်ကုလဲတို့ကုမော်တို့ပဲမှကလို့ရှိရင်အဲ့လိုဒီဝါလုံတော့မရရှိတဲ့အတွက်လေရောက်တော့ပြီးသွားတယ်။ဒီကလမ်းကြောင်းတွေကသူတို့ကဖြတ်လေးပြပြန်နေနေသူတို့လမ်းကြောင်းတွေပိတ်ထုတ်ထားတော့လေ။ဒီကလုံတော့ရရှိဖို့မပြည့်နေဘူး။မရကိုလုံလုံသားကိုဘာမှကိုမရတာလေ။
အရင်ကဆေးဝါးတွေကိုမုံရွာမျိုးကနေတင်သွင်းတည်ဆောင်ရတာဖြစ်ပြီးအာနာသိမ့်ပြီးနောက်ပိုင်းမင်းကင်းမျိုးနယ်တဲကကြေးဝါးတွေကိုစစ်ကောင်စီကနယ်မြေရှင်းလင်းတဲ့အချိန်ကစလို့မိုဘိုင်းဖုန်းအင်တာနက်လိုင်းတွေအပြင်အစားအစာနဲ့ဆေးဝါးတည်ဆောင်တာတွေကိုလည်းကန့်သတ်တာတွေပြုလုပ်ထားတာပါ။တည်ဆောင်တဲ့ဆေးဝါးတွေဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေစီကိုအထောက်ပံ့ဖြစ်တိုင်းတဲ့အတွက်စစ်ကောင်စီကတင်းကျပ်စွာစစ်ဆေးနေပြီးတကယ်လို့တည်ဆောင်တာတွေ့ရင်လည်းသိမ်းဆီးတာတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။စကိုင်းတိုင်းဘက်ကနေရခိုင်ပြည်နယ်ဘက်ကသတင်းပြောပြခြင်းပါတယ်။တနိုင်ငံလုံးအတိုက်အတာနဲ့အခြေခံပညာကျောင်းတွေကိုစတင်ဖွင့်လှစ်ခဲ့ပြီးမဲ့လေရခိုင်ပြည်နယ်မြောက်ပိုင်းမှာတော့အကျောင်းအမျိုးမျိုးကြောင့်မဖွင့်နိုင်သေးတဲ့စာသင်ကျောင်းပေါင်း100ကျော်ရှိပါတယ်။အဲ့ဒီကျောင်းတွေဟာမွတ်စလင်ကျောင်းသားတွေအများဆုံးတက်ရောက်တဲ့ကျောင်းတွေဖြစ်ပေမဲ့သူတို့ကိုလည်းကျောင်းတက်နိုင်အောင်စီစဉ်ထားတယ်လို့ပြည်နယ်ပညာရေးမှုယုံတာဝန်ရှိသူတွေကပြောပါတယ်ဒီကျောင်းအပြည့်စုံရန်ကုန်ဘက်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပါမယ်
တနင်္ဂနွေလုံးအခြေခံပညာကျောင်းတွေကိုစတင်ဖွင့်လှစ်ခဲ့ပေမဲ့ရခိုင်မြောက်ပိုင်းကဘူတီတောင်မောင်သောနဲ့ရသေးတောင်စတဲ့မြို့ဥပအဝင်မြို့နယ်တချို့ကစတင်ကျောင်းတရားကျော်ကိုမဖွင့်နိုင်ခဲ့ပါဘူးအဲ့ဒီကျောင်းတွေဟာပြီးခဲ့တဲ့2012ခုနှစ်နဲ့2019ခုနှစ်အရေးခင်းတွေကလေးကပိတ်ထားရတာဖြစ်ပြီးအခုချိန်ထိမဖွင့်နိုင်သေးဘူးလို့ပြည်နယ်ပညာရေးမှုယုံကဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်။124ကျောင်းရခိုင်ပြည်ရဲ့မြောက်ပိုင်းဘူးတီတော်မုံတော်ရဲ့တေတောင်မြောက်ပိုင်းအဲ့ဒီမှာဖြစ်တယ်။နောက်မြေပုံမြို့နယ်မှာ4ကျောင်းကြောက်တော်မှာရှိတယ်။အဲမင်းပြားတစ်ကျောင်းဟောင်းအလုံး124ကျောင်းအဲ့ဒီကျောင်းတွေဟာပုံခဲ့တဲ့2019အရေးခင်းနေကြောင်းရာပြောက်ကျောင်းမြောက်ဖြစ်ခဲ့တဲ့ကျောင်းတွေကြောင့်ယာယီတော်မကပိတ်ထားရတဲ့ကျောင်းတွေဖြစ်တယ်။ဒါတို့ကတချို့တတိယစစ်ပေးရှုံကျောင်းတွေဖြစ်တယ်။အဲအကြောင်းပိတ်ထားတဲ့ကျောင်းတွေက124ရှိတယ်
။ရခိုင်ပြည်နယ်မှာကျောင်းတက်ရောက်ခဲ့သူ4သိန်းကျော်အထိရှိနေပြီးအဲ့ဒီထဲမှာမွတ်စလင်ကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်ကစတင်ပြီးရခိုင်နဲ့မွတ်စလင်ကြားလူမျိုးရေးဆန်ဆန်ပြည်ပခန့်တွေဖြစ်ပွားခဲ့တာကြောင့်တိမ်းနဲ့ချီတဲ့မွတ်စလင်တွေဒုက္ခသည်စခန်းတွေမှာနေထိုင်နေရတာပါ။မွတ်စလင်ကျောင်းသူကျောင်းသားတွေအတွက်သူတို့နေထိုင်တဲ့ IDP ယာယီစခန်းတွေမှာယာယီကျောင်းတွေဆက်လုပ်ပေးထားတယ်လို့တန်းသူအခွင့်အရေးပေးထားတယ်လို့လည်းပြည်နယ်ပညာရေးမှုယုံကဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကအခုလိုပြောပါဗျ
။မွတ်စလင်တွေနဲ့ပတ်သက်တဲ့ဂိုင်းတွေရတဲ့ကျောင်းတွေက IDP စခန်းတွေမှာရှိနေတယ်။နောက်တစ်ခုကအခုရှိမှဆိုရင်ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့ကျောင်းသားကျောင်းသူတွေဖြစ်ဖြစ်ပြင်လာတဲ့လူတွေလက်ခံရေးစခန်းတွေမှာပါလာတဲ့ကျောင်းသားကျောင်းသူတွေကိုသင်ကြားဖို့အတွက်ပြင်ဆင်ထားမှုတွေအစအနေနဲ့တိုးတက်ပြင်ဆင်ထားမှုတွေရှိနေတယ်။အဲ့ဒါတွေကအကုန်လုံးလုပ်ငန်းဆောင်ရွက်မှုတွေအကုန်လုံးပြီးပြင်ဆောင်ရွက်ထားမှုရှိတာပေါ့။နောက်ကတော့လာပုတ်ကုန်စခန်းတို့ဘာတို့မှရှိနေကြတယ်။အဲမွတ်စလင်ကလေးတွေကျောင်းတက်ခွင့်ရမှာပေါ့။ကျောင်းကကျောင်းကိုရောက်ရင်တော့ကျောင်းတက်ခွင့်ရမယ်ကျောင်းဒီမှာနေတာဟိုဓာန်တူညီမြအခွင့်အရေးတွေရမယ်နိုင်ငံတို့ကထောက်ပံ့တဲ့ဗလာစာအုပ်တို့ခဲတံတို့ပုံနှိပ်စာအုပ်တွေအားလုံးကိုသူတို့လည်းညီတူညီမြသာတူညီမြအခွင့်အရေးတွေသူတို့ရမှာပေါ့
ရခိုင်တောင်ပိုင်းကျောက်ဖြူမြို့နယ်အတွင်းကကျောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာအခြေခံပညာမူလတိုင်းကနေအထက်တန်းအထိကျောင်းဖွင့်ထားသလိုကျောင်းသူကျောင်းသားဥယေ200ကျော်အထိရှိတယ်လို့အဲ့ဒီကျောင်းမှာစာသင်ပေးနေတဲ့ကျောင်းဆရာတူကပြောပါတယ်
ဒီနေ့ကစာတကြောင်ကစာပြီးတော့ဖွင့်ပါတယ်လေ200နီးပေါ်လောက်ရှိတယ်တဲတော်ရှိ200နီးပေါ်ရှိတယ်အော်ဒီနေ့စာပြီးတော့မနေ့ညကဆွေးနွေးခဲ့ရကျွန်တော်တို့စီကိုဒီညနေပညာရေးမှုလာပါတယ်လာခဲ့တဲ့အခါကျွန်တော်တို့ဒီလုံနေတဲ့ဒီဗောလန်တီးယားဒီ14ဦးကိုအဲ့ဒီကျွန်တော်သူတို့ကနေပြီးနာကျွန်တော်တို့နေပြီးနာဖြုတ်ကျွန်တော်တို့ဖြုတ်လေးလေးမပြောခဲ့ဘူးကျွန်တော်တို့စာပြီးတော့သူတို့ဝန်ထမ်းအင်ရောမပြေဆုံးဘူးမပြေဆုံးခဲ့ကာလတခြားလုံးနေပြီးနာကျွန်တော်တို့ဒီချိန်ကြာလာဒီကျွမ်းလာတလာတော့ကျွန်တော်တို့လောက်ပြပါစီကျွန်တော်ပြောပါလေအော်လာကြမပြဟောလာကျွန်တော်တို့ကလာကြောင်ကျွန်တော်တို့ကလာကြောင်မေးတယ်ဘီကလာကြောင်တောင်းမယူဘူးဟုတ်ကဲ့ပါသူတို့တွေလေးတင်ပြပေးမယ်ပြည်နေကိုတင်ပြပေးမယ်ဒီလာကတော့သူတို့လေးတင်ပြပေးမယ်ဒါပေမဲ့လာကြမရလို့ရှိတယ်ဒီလာတလာတော့နေလောက်ပြ
ဒါအပြင်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ခတဲ့ကရခိုင်လက်နက်ကိုင်AA အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်သူတွေလည်းအခုထိရှိနေပါဗျ။အဲ့ဒီစစ်ဘေးဒုက္ခသည်စခန်းတွေမှာရှိနေတဲ့အကြောင်းသူအကြောင်းသားတွေပညာသင်ကြားနိုင်မှုအတွက်လည်းယာယီကျောင်းတွေဖွင့်လှစ်သင်ကြားပေးနေတယ်လို့လည်းဒေါက်တာထွန်းထွန်းသိန်းကပြောပါဗျ။
မြန်မာတိုင်းငံလုံးအတိုင်းအတာနဲ့အကြောင်းအထားသူ၅သက်သမှ၂တန်းအထိရှိတယ်လို့ဇွန်လ၁ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားခဲ့ပါတယ်ခင်ဗျာတိုင်းနိုင်ငံလုံးကြောင်းဖွင့်ပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောင်းတွေမှာဖွင့်နိုင်တဲ့အကြောင်းကိုရဲမွန်ပြောပြပေးတာပါဆက်လက်ထုတ်လွှင့်မဲ့သတင်းပေးပို့ချက်ကတော့ထ ာ80ကျော်ဖမ်းဆီးခံရပြီး2ရက်အတွင်းမြန်မာ100ကျော်ဖမ်းဆီးခံရပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားပါတယ်
ထိုင်းနိုင်ငံနဲ့ကိုအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံထိသွားပြီးအလုပ်လုပ်ကန်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေစေဖြစ်ပြီးဂျွန်လ၂ရက်နေ့မှာတော့ပရာကျုခရီကန်ပြည်နယ်ထဲမှာမြန်မာ80ကျော်အဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနိုင်ငံမှာတစ်ဖက်မှာတရားဝင် MO လမ်းကြောင်းနဲ့အမှုမြန်မာလူသားတွေ2000ကျော်တင်သွင်းနေသလိုပဲအခြားဘက်မှာလည်းအဲ့ဒီတဲ့ပုံပုံများပြားတဲ့ပမာဏရှိတဲ့တရားမဝင်နေဆက်ချက်ကျော်မှုအရက်ခေါ်နေတော့ခိုးဝင်မှုတွေကတနေ့ချပုံများများလာပါတယ်အခု2020နှစ်ဂျွန်လထဲမှာဆိုရင်ထိုင်းတောင်ပိုင်းပရာကျော့ခီကန်ပြည်နယ်ကိုယ်ဆိုင်ကြီးရွာနဲ့ကော့လက်ကြီးရွာတခုမှာအဲ့ဒေါ်ဆက်မှာပေါ့ဗျာအဲ့ကြီးရွာဒေါ်ဆက်နှစ်နေရာမှာမြန်မာ83ယောက်ဖမ်းဆီးပါတယ်။ယောက်ျားလေး65ယောက်နဲ့မိန်းကလေး18ယောက်ဖြစ်ပါတယ်။အဲ့ဒါဂျွန်လ2ရက်နေ့မှာဖမ်းဆီးရတာပါ
။ဖမ်းဆီးခံရတဲ့မြန်မာတွေဟာလူကုန်ကူးတဲ့ပွဲစားတွေကိုအခကျင်းဝင်အများပြပေးရပြီးမြန်မာပြည်မှာအိမ်နေချမ်းနေရောင်းချပေါင်နှံတာနဲ့အတိုးများစွာပေးပြီးငွေချေးလာကြတဲ့သူတွေကများပါတယ်။အခုဆိုရင်လူပွဲစားတွေကိုပေးရတဲ့ငွေချေးကမြန်မာကျပ်ငွေ18သိန်းလောက်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3000လောက်ထိပေးပြီးလာခဲ့ကြတာလို့လည်းဆိုပါတယ်
။သူတို့တွေကရခိုင်ပြည်နယ်တို့တဝဲတို့ပဲခူးတို့မော်လမြိုင်တို့ဧရာဝတီတိုင်းတို့ဘက်ကနေလာကြတဲ့သူတွေပါ။ဒီထိုင်းနိုင်ငံကိုတရားမဝင်လာရဖို့အတွက်ပတ်2000ခွဲရနေပြီးတော့3000ထိပေးရပါတယ်။ဒါပေမဲ့သူတို့တွေကသူ့ထဲမှာတချို့ဟာမလေးရှားပြီးအလုပ်သွားလုပ်ဖို့အတွက်ရည်ရွယ်ချက်ရှိကြပါတယ်။အဲ့တော့ဖမ်းဆီးခံရတဲ့သူတွေကိုကျွန်တော်ဥပဒေရအရေးယူဖို့အတွက်ပရာကျော့ခီကန်ပြည်နယ်မှာရှိတဲ့ခရွန်ဝမ်ဆိုတဲ့မြို့နယ်ဒေသခံကိုပို့ဆောင်ထားပါလေဗျာဒီဂျွန်လာနေ့ရက်နေ့မှာဖမ်းခံရတာပ
ါအခုဆိုရင်ဂျွန်လာတရက်နေ့နဲ့နှစ်ရက်နေ့တွေမှာဖမ်းဆီးခံထားရသူမြန်မာ100ကျော်ရှိတယ်လို့လည်းသူကဆိုပါတယ
်တခါတည်းမှာပဲဂျွန်လာတရက်နေ့မှာလည်းထိုင်းနိုင်ငံမြောက်ပိုင်းမဲအောင်ဆောင်ပြည်နယ်ထဲမှာမနေ့ဝီစုဝီလင်းအချိန်မှာတရားမဝင်မြန်မာ26ယောက်ဖမ်းခံပါလေဗျာကျွန်တော်မဲဆောင်တဲ့ဒီမဲမကြားတွေကကြည့်ရတဲ့ကနေပြတရားမဝင်ရောက်လာတဲ့သူတွေကိုတဆိုင်ရာကျွန်တော်လောက်ကရဲရဲနေသားဆောင်ရေပူပေါင်းပြီးတော့ဖမ်းဆီးလိုက်ပါတယ်အဲ့ဒါကြောင့်မလို့ဂျွန်လ1ရက်နဲ့ဂျွန်လ2ရက်2ရက်တွင်းမှာပဲတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တဲ့မြန်မာ124ယောက်ဖမ်းခံပါတယ
်ပြီးခဲ့တဲ့2021ခုနှစ်ထဲမှာအထောက်ထားမဲ့နိုင်ငံသားအလို့သမား6000ကျော်အဖမ်းဆီးခံရတယ်ဆိုပြီးရှေ့ပြောင်းလို့တမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်2022ခုနှစ်ထဲမှာလည်းအထောက်ထားမဲ့မြန်မာတွေတောင်းကနန်းနဲ့ဖမ်းဆီးခံရပါတယ်ဒီလိုအဖမ်းဆီးတွေရှိနေပေမဲ့ထိုင်းမြန်မာနယ်စပ်အသီးသီးကနေနေ့စဉ်အစုလိုက်အပြုံလိုက်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံကိုအလုလုဖို့အတွက်တရားမဝင်လမ်းကြောင်းတွေကနေဝင်လာတဲ့မြန်မာနိုင်ငံသားတွေနေ့စဉ်လိုလိုအဖမ်းခံရတဲ့အကြောင်းမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားတာပါ VOA American တန်ရဲ့မနက်ပိုင်းအစီအစဉ်တွေကို line meter 2440 51နဲ့ line lat meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ် Lurumi Sue Yotan Lango Penu Jishu Jin Eswin, Udelta 70B, Asia Bin Juru, Channel Diate Damam Ho, Tankom 6 Juru, Channel Diana Setonugani, Penu Jishu Namari, Juru Penu Deze Chelago, Viewing Mamawa Internet Saminane, Viewing Mamma Facebook Saminaroma, Popjat Hawarishi. Namanaya appeared that we see the demon new poop in Imo, Lurumi Sue, a Yalakevari, no?
အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာအောင်လာပါပြီပထမဆုံးမြမအရေး၃တက်ချက်ကိုထုတ်လွှင့်ပေးမှာဖြစ်ပြီးအဲ့ဒါပြီးရင်တော့ပြည်ပြည်ပြင်းများသည့်တုတ်ခွေးတော်မှတွေ့သေးဘူးပေါ့နော်ဂျွန်ဇူလိုင်ဆိုလို့ရှိရင်ဖြစ်နေကြပေါ့စင်းစရားတွေရတော့ဇူလိုင်လမှာများဆုံးဖြစ်တဲ့ဆိုတော့ကိုနေနဲ့တော့စောနေသေးတယ်လို့ထင်ကျမကြီးကဏ္ဍအစီအစဉ်ထုတ်လွှင့်တဲ့အ အရင်စစ်အစိုးရကကစတင်ဖွင့်လှစ်ခဲ့တာမို့အခုဆိုရင်နှစ်30ရှိလာပြီမြန်မာပြည်တွင်းဒုက္ခသည်ဥယျာဉ်အများအားတိုးပွားနေတာမို့မနိုင်မနှင်းဖြစ်တာတွေများနေပါတယ်ဒါကြောင့်ပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေရဲ့ကူညီထောက်ပံ့မှုတွေအများအပြားလိုအပ်နေတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပူတွဲတင်ပြထားပါတယ်ခင်ဗျာ
မိုးရာသီမှာဆစ်ဆောင်ဒုက္ခသည်နဲ့ဆစ်ဘေးဒုက္ခသည်တွေဟာပိုပြီးဒုက္ခရောက်နေကြပါလေနေရေးတန်ရေးအခက်အခဲတွေရှိလာပြီးငှက်ဖျားယောဂါနဲ့အခြားယောဂါတွေစတင်ခံစားလာရတဲ့အချိန်အခါဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်ဥယျာဉ်ဟာအမြဲတမ်းတိုးပွားနေပါလေအရင်ကဒုက္ခသည်မရှိတဲ့သခိုင်းနဲ့မကွေးတိုင်းမှာဆစ်ကောင်စီတပ်ရဲ့တပ်ဖြတ်မိရှုံမှုကြောင့်ဒုက္ခသည်ဥယျာဉ်များပြားလာပါလေအနာသိဉ္ဇင်ကစပြီးအပီလကုံအထိတပီလုံးမှာဆစ်ကောင်စီတပ်ကမိရှုံဖျက်ဆီးခဲ့တဲ့နေအိမ်ပေါင်းတပေါင်းတထောင်ကျော်ရှိတယ်လို့ခန့်မှန်းကြပါလေ။စကိုင်းတိုင်းတစ်ခုတည်းမှာနေအိမ်ပေါင်း 9,500 ကျော်မိရှုဖြစ်စည်းခံရပါတယ်။တချို့နေရာတွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ကတ်နေတဲ့အတွက်မိုးသီထံပြီးပေါင်နေတဲ့ကြားကနေရာကိုစွန့်ခွာကြရတယ်လို့မေလ10ရက်နေ့ထုတ်လူထုຫນွေဦးမှာဖော်ပြပါတယ်။ဒေသခံတွေကပြန်တိုက်လို့မိရှုတဲ့စစ်ကောင်စီတပ်မှာတေဆုံးတာတွေရှိပေမဲ့မိရှုခံရတဲ့အိုးအိမ်ကပုံများနေပါလေ။ဒါပေမဲ့စကိုင်းလူလူရဲ့တော်လိုင်းတက်ဖွဲ့တွေဟာစိတ်သက်ပြင်းထန်လွန်းလာမှုစစ်ကောင်စီရဲ့အနှောအတာစစ်စင်ရေးကိုတုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
။ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့အီပီလ6ရက်နေ့ထုတ်သတင်းစင်မှာတနည်းကျော်ကာလအတွင်းအိုးမဲ့အိမ်မဲ့ဖြစ်သွားရတဲ့ပြည်သူပြည်သားဒုက္ခသည်များစီးရင်ကိုဖော်ပြထားပါတယ်။အိုးအိမ်ပျက်စီးသွားရသူဥယျာဉ်မှာစကိုင်းတိုင်းက 23,000 နီးပါးနဲ့အများဆုံးဖြစ်ပြီးကရင်ပြည်နယ်ကရားပြည်နယ်က 9,200 ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်ကတော့ 9,400 နဲ့တတိယအများဆုံးဖြစ်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာ 9,800 ကျော်နဲ့စတုထမကွေးတိုင်းက 4,000 ကျော်နဲ့ပြင်ဆင်မှအများဆုံးဖြစ်နေပါတယ်။ဦးအိမ်မဲဖြစ်သူဦးရီ 1,000 အောက်မှာရှိတဲ့ဒေသတွေကတော့မွန်ပြည်နယ်တနင်္သာရီတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်ပါတယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်ကအိန္ဒိယမှာခိုလုံသူဥယေ 3,600 ကျော်ရှိပြီးထိုင်းနိုင်ငံမှာခိုလုံသူကတော့ 2,000 ခန့်သာရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း၈ခုမှာလည်းခိုလုံနေကြသူတွေရှိပါတယ
်။မြန်မာတပြည်လုံးမှာလွန်ခဲ့တဲ့ဧပြီလ17ရက်အထိအိုးမဲ့အိမ်မဲ့ဖြစ်သွားသူပေါင်း9ဆင်းကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကခန့်မှန်းပါတယ်။ဒီထဲမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးမှအိုးမဲ့အိမ်မဲ့ဖြစ်သွားသူက၅သိန်းခွဲလောက်ရှိပါတယ်အရှိတောင်ပိုင်းဖြစ်တဲ့ကရကရင်မွန်နဲ့တနင်္သာရီမှာအိုးမဲ့အိမ်မဲ့ဖြစ်သူ၂သိန်း၃000ကျော်ရှိပြီးအနောက်မြောက်ဒေသစကိုင်းတိုင်းမှာ၂သိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်စကိုင်းတိုင်းမှာအိုးမဲ့အိမ်မဲ့ဖြစ်သွားသူတွေဟာတရားဝင်တရားထက်လှဲ့လေတင်းရှောင်ဓာတ်တွေရှိတယ်လို့ရဝေးဒေသကိုထွက်ခွာသူတွေများပြားလာကြောင်းမေလ13ရက်နေ့ထုတ်အေယဝတီသတင်းမှာဖော်ပြထားပါတယ်တိုက်ပြိုးရင်းနဲ့အခြားလုပ်ငန်းတွေလည်းရပ်တန့်နေပါလေ
။ဒါပေမဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မေလ6ရက်နေ့ထုတ်စည်းရင်းမှာတော့ဒုက္ခသည်ဥယျာဉ်တိုးပွားနေတာတွေ့နိုင်ပါလေ။စကိုင်းတိုင်းမှာနေရက်ကိုစွန့်ခွာသူ 2,400 ကျော်ရှိပြီးမကွေးတိုင်းမှာ 9,000 ကျော်ချင်းပြည်နယ်မှာ 3,600 ကျော်ရှိလာပါလေ။ မြန်မာပြည်လုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူ14သန်းကျော်ရှိပေမဲ့ကုလသမဂ္ဂအနေနဲ့6သန်းကျော်ကိုသာအကူအညီပေးဖို့ရည်မှန်းထားပါတယ်။ဒီနှစ်ရဲ့ပထမ3လအတွင်းလူဦးရေ2သန်းခွဲကိုသာကူညီနိုင်တယ်လို့ဆိုပါတယ်။မြန်မာပြည်ရဲ့လူသားချင်းစာနာမှုရန်ပုံငွေလိုအပ်မှုဟာဒေါ်လာတန်း820ကျော်ဖြစ်ပေမဲ့တန်း30ကျော်သာရသေးတယ်လို့ဖော်ပြထားပါတယ်။ရိတ်ခလိုအပ်သူ73သန်းကျော်ရှိပေမဲ့နှစ်တန်းကျော်ကိုသာထောက်ပံ့နိုင်တာတွေ့ရပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းလွန်ခဲ့တဲ့ April အတွင်းမှာလူသားချင်းစာနာမှုအကူအညီတန်း100ကျော်ထောက်ပံ့ခဲ့တယ်လို့မကြမီကသတင်းထုတ်ပြန်ပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေတော်လှန်ရေးမှာထိခိုက်ဒဏ်ရာရသူတွေနဲ့ကြာဆုံးသွားသူတွေရဲ့မိသားစုတွေကိုထောက်ပံ့တယ်လို့ဆိုပါတယ်အချောင်းအမျိုးမျိုးကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူတွေကိုလည်းကူညီပံ့ပိုးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ကအမျိုးမျိုးအတားအဆီးတွေလုပ်နေတဲ့ကြားကမိဖက်အဖွဲ့တွေနဲ့ချိတ်ဆက်ပြီးပြည်သူစီကိုအရောက်ပို့ပေးတာဖြစ်ပါတယ်နိုင်ငံခြားကအလူငွေထည့်ဖို့ဂရီးပြူထားတဲ့အတိုင်းအပြည့်အဝရတဲ့နိုင်ငံဆိုတာမရှိသေးပါဘူး UNHCR ရုံးကဒီနှစ်အတွက်ဒေါ်လာ58သန်းလိုအပ်တယ်လို့သတ်မှတ်ထားရမှာ33ရာခိုင်နှုန်းရရှိပြီလို့မေလ10ရက်နေ့ကသတင်းထုတ်ပြန်ပါတယ်အများဆုံးထောက်ပံ့သူဟာဂျပန်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးပါမြန်မာပြည်မှာ UNHCR ဒုက္ခသည်ရုံးဟာဒုက္ခသည်တသန်းတသိန်းကျော်ကိုကူညီထောက်ပံ့နေပါတယ်ဒါပေမဲ့လုံလောက်တာမဟုတ်လို့ပြည်တွင်းပြည်ပကမြန်မာပြည်သူပြည်သားတွေရဲ့အလှူငွေဟာတည်ရရှင်ရေးအလွန်အရေးကြီးနေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ကျန်းမာရေးကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရာသီတုပ်ကွေးကြိုတင်ပြင်ဆင်ခြင်းအကြောင်းကိုပြောပြထားပါတယ်မိုးရာသီကာလမှာအဖြစ်များလေရှိတဲ့ရာသီတုပ်ကွေးဟာတချို့လူတွေမှာပြင်းထန်နိုင်တာမို့ကြိုတင်ကာဝယ်နိုင်ရေးပြင်ဆင်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါပေါက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคพมกะดร.สวัสดิ์ครับเราတို့အခုยาดีအကူပြောင်းมาဒီยาดีတကွေးအတွက်ကြိုပြင်ထားနိုင်ဖို့အဓိကဆွေးနွေးမှာမို့ဒီနေ့ยาดีတကွေးအခြေအနေကိုဆရာဟိုဘယ်လိုတွေ့ထားပြီးတော့အသုံးသတ်မိလဲဆရာ
ခုလောလောဆယ်တော့ကျွန်တော်တို့တကယ်ဟိုပြပြပြမြင်ยาดีတကွေးတော့မတွေ့သေးဘူးပေါ့เนาะဆိုတော့နာစီချောင်းစိုးတွေဖြစ်ကြတယ်ဒါကတော့မိုးရာသီရောက်လာလို့ရှင်ဖြစ်ကြတာပဲလေကလေးလည်းမိုးမိတာတို့ရေးမိတာတို့ဖြစ်တာပေါ့เนาะဟိုရာသီတကွေးလို့တစ်ခေါလုံးကြိုက်ခဲပြင်းပြပြီးတော့ချမ်းတုံပြီးတော့เนาะချမ်းတာလည်းဖြစ်နေတော့အဲ့လိုမျိုးဖြစ်တာတွေတော့ typically မတွေ့ဘူးဒါပေမဲ့အဲ့ဒါတွေကကျွန်တော်တို့နိုင်ငံမှာဒီ June July ဆိုလို့ရှိရင်ဖြစ်နေကြပေါ့နှစ်တိုင်းနှစ်တိုင်းစင်းစရားတွေရတော့ July လမှအများဆုံးဖြစ်တယ်ဆိုတော့ခုနေတော့စောနေသေးတယ်လို့ထင်တယ်မကြာခင်မှာတော့တွေ့လာလိမ့်မယ်လို့ထင်ပါတယ်ဗျဟု
တ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီစောပြီးတော့ဒီကြိုပြင်နိုင်ဖို့အတွက်ဆိုလို့ရှိရင်ရောဆရာအဓိကပါမှာကျလဲဆရာအခုကြောင်းနေပြန်ဖို့မဲ့အနေထားကိုဗစ်သွေးလွန်တုပ်ကွေးတွေရောနေတဲ့အခါကျတော့လေ
ကိုဗစ်ကတော့ခုလိုကျွန်တော်တို့လောလောဆယ်မတွေ့ဘူးသွေးလွန်တုပ်ကွေးကတော့နေတိုင်းလိုတွေ့နေတယ်ပေါ့နော်အဲ့တော့ကြောင်းနေပြန်ဖို့လူတွေနည်းနည်းပါးပါးကြောင်းနေတယောက်ထိတွေ့မှုမဟုတ်လားကြောင်းနေတယောက်နှာစီးတာချောင်းဆိုးတာနေကူးတာဆိုတော့လေဟိုလူစုလူရေးရှိလာရင်ဒါဖြစ်လာမှာပါပဲကြားကြကြကွာကွေးလို့ရကာဝယ်စည်းထိုးလို့ရပါတယ်အဲ့ဒါဆိုလို့ရှိရင်တော့ရာသီတုပ်ကွေးကာဝယ်ဆေးထိုးတိုင်းတော့အဲတိတိယောက်ကာကွယ်နေမှာပါ
ဗျ။ဟုတ်ကဲ့ဆရာကြီး။ကာကွယ်ဆေးထိုးဖို့ကပေါ့နော်။ဘလို့အကြံပြုခြင်းလဲဆရာ။အများစုကဒီရာသီတုပ်ကွေးကာကွယ်ဆေးနဲ့ပတ်သက်လို့ကြည်ကြဲပြင်းပြင်းသိထားလားဆရာ
။သိရင်ကြည်ကြဲပြင်းပြင်းယူတော့မသိကြသေးဘူးလို့ထင်တယ်ပေါ့နော်။အဲရာသီတုပ်ကွေးကာဝယ်ဆေးကအမေရိကန်လိုနိုင်ငံမျိုးမှာဆိုတော့သူလူကြီးအကုန်လုံးကိုသူတို့ထိုးပေးတာပါဗျ။အဲကျွန်တော်နိုင်ငံမှာတော့အစိုးရဈေးနဲ့ထိုးပေးတာတော့ရင်တော့ကတော့ချက်မှတ်ရေးဝန်ထမ်းတွေထိုးပေးတယ်ပေါ့နော်သူတို့မှတရားစီတော်ကွေးပြင်သူတို့ကြည့်ရှုပေးနေတဲ့လူနာတွေတကူတည်းမှာရဲရဲရှိနေတဲ့လူနာတွေကူးသွားရင်လူနာတွေမှာအနေရရှိတယ်ပေါ့အဲကြောင့်နိုင်ငံသားမှာတော့ဒီ private hospital ဆိုရင်သူတို့ဝန်ထမ်းတွေကိုသူတို့ကုန်ကြစေနေပဲထိုးပေးတယ်ပေါ့နော်အဲလိုပဲတချို့ဆက်ယုံလုပ်လို့နေဆိုလို့ရှိရင်လည်းအစုပြုံလိုက်ထိုးတယ်ပေါ့ဗျာအဲလိုလဲဆိုတော့ဒီဆက်ယုံပိုင်ရှင်ရဲ့ stress ချက်ကပေါ့နော်ဒါအကျိုးရှိတာဘယ်လိုလဲဆိုတော့သူ့ဝန်ထမ်းတွေရာသီတုပ်ကွေးဖြစ်ပြီးတော့အလုပ်ပြန်ကံပြဖြစ်မှလည်းဆိုရင်ဒီအကုန်လုံးကိုထိုးထားပေးခြင်းက ပို့ပြီးတော့အကျိုးရှိတယ်ဆိုတော့အမြင်ရှိတဲ့လူတွေကတော့အဲ့လိုစုပြောင်းလိုက်ထိုးပေးထားတာပါနောက်တစ်ခုကအားလုံးကိုထိုးပေးဖို့ကြာလဲနည်းနည်းခက်ခဲရှိတယ်ဘာလို့ဆိုတော့ရာသီတုပ်ကြီးကာကွယ်စည်းကတစ်နှစ်ပဲကာကွယ်နိုင်တော့နောက်နေ့ကျရင်နောက်တစ်ခါပြန်ထိုးရတယ်အဲ့ကြောင့်လဲဟိုတပီလုံးတိုင်းတန်တယ်တော့ထိုးမပေးနိုင်တော့ဘူးပေါ့နော်အဲ့တော့ဒီဦးစားပေးအုပ်စုပေါ့အဲဒါတော့အဓိကအဖြစ်တော့မိမိအစီအစဉ်နဲ့ဝယ်ပြီးထိုးရတာပေါ့နော်အခုတခုကောင်းတာတော့ကျွန်တော်တို့ပညာပေးတာတွေဘာတွေကြောင့်မလဲတော့မသိဘူးအခုဆိုတော့တော်တော်များများကရာသီတကွေးတွေထိုးထားတာတွေ့တယ်ဒါတော့မြို့အခြေအနေပေါ့လေရန်ကုန်မြို့အခြေအနေမှာအချို့ထွေရောဂါကုစေကံတွေလည်းထိုးပေးကြတယ်ပြင်ပမှာလည်းမိမိအစီအစဉ်နဲ့ထိုးရကောင်းမှန်းတော်တော်များများကြည်လာတာတွေတွေ့ရပါတယ်နေဒီသားတွေဘာတော့ဒီလောက်တော့ကျန်နေမှာမဟုတ်ဘူးလို့ထင်တယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့နေရီအတွက်ကဆရာဘယ်လိုအကြံပြုချင်လဲ
ရာသီတုပ်ကွေးကာကွယ်ဆေးကတော့ဗျာဖြစ်နိုင်တော့အကုန်လုံးထိုးထားဖို့ကောင်းတော့ပေါ့နော်သို့တော်လည်းကုန်ကြဆေးကရှိပါတယ်2000ကွယ်ကနေ3000ကွယ်4000ဒီလောက်ထိတစ်ခါထိုးရင်ကုန်ကြတော့အဲ့တော့ဦးစားပေးအုပ်စုတွေတော့ရှိပါတယ်ငါးနှစ်ယောက်ကလေးတွေ6လအစထိုးလို့ရတယ်ပေါ့6လနဲ့9နှစ်ကြာနော်ကိုဝင်ဆောင်မိခင်တွေနောက်သက်60 65အထက်ပေါ့ဗျာလူကြီးပိုင်းတွေနောက်ပြီးတော့နကူယောဂအခန်းရှိရပေါ့။ဒီမှာကင်ဆာအတွက်ဆေးသွင်းနေတာတို့ဆေးသွင်းတာကြောက်လဲသွင်းနေတဲ့အချိန်မှာတော့မရဘူးပေါ့။ကောင်းနေတဲ့အချိန်မှာရတယ်။နောက်တစ်ခုကနှလုံးယောဂ၊စီချိုယောဂ၊တွေးတို့ယောဂ၊ကြောက်ကယောဂပေါ့နော်။ဒီလိုယောဂအခန်းရှိတဲ့လူကြီးတွေယောဂအခန်းရှိတဲ့ကလေးတွေပေါ့။ဥပမာမွေးရပါနှလုံးယောဂရှိတဲ့ကလေးမျိုးဒါမျိုးတွေကဦးစားပေးနေတဲ့ထိုးတင်ပါလေ။နောက်ထပ်ဦးစားပေးအုပ်စုတစ်ခုကတော့ဒီကျမ်းမာရေးဝန်ထမ်းတွေကျန်တော့လူအများနဲ့ဆက်ဆံရတဲ့ဝန်ထမ်းတွေပေါ့ဗျာအဲ့ဒါတွေထိုးပေးတော့လို့ရှိရင်ကျိုးရှိပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီကာကွယ်ဆေးထိုးတဲ့သူတွေဖြစ်နေရင်ဒီကာကွယ်ဆေးထိုးကာကွယ်ရာအပြင်တခြားရော
ဒါကတော့ဒီကိုဗစ်နဲ့ရာသီတပွင်းနဲ့ကူးစက်ပုံကတူတယ်ငါချီတာချောင်းဆိုးတာနဲ့ကူတယ်အဲ့ကြတော့ကိုဗစ်ကမတ်စတာနဲ့လက်ဆေးမဲ့လူစုလူဝေးရှောင်မဲ့ပေါ့ဒါမဲ့လူစုလူဝေးကတော့ခုတိတ်ရှောင်လို့မလွယ်တော့ပေါ့နော်အဲ့လိုနောက်တော့ချောင်းဆိုးတဲ့အခါကျရင်တတောင်စင်းတဲ့အုပ်ဆိုးတာတို့လက်ကင်မွားအုပ်ဆိုးတာဒါမျိုးတွေကကိုဗစ်အတွက်သုံးဝင်သလိုဒီရာသီတုပ်ကွေးကာကွယ်ရေးအတွက်လည်းသုံးဝင်ပါဗျကျွန်တော်ဒီလိုရဲ့အခြေအနေမှာရေးကောင်းအောင်ပေါ့နော်အေးဝဝအိမ်မဲစာဟာရမမန်စားမယ်လေ့ကျင့်ခန်းလုပ်မယ်ဒါတွေကလည်းထောက်ကူပြုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့မှဆရာကြီးခုလိုဒီကာကွယ်တဲ့ကြားတဲ့ကဖြစ်လာခဲ့ရောဘယ်လိုကျိုးသိနိုင်မလဲဆရာခွဲကြပြီးတော့ပေါ့နော်အထူးသဖြင့်တော့ကိုဗစ်နဲ့သူလည်းတော့ကိုယ်နဲ့
အဲကိုဗစ်နဲ့ရာသီတုပ်ကွေးကတော့မှားနိုင်တယ်ပေါ့နော်အားလုံးကနှာစီးတယ်ချောင်းဆိုးတယ်ဖျားတယ်ပေါ့နော်အဲ့တော့ဟိုထိတွေ့ရှိခဲ့တာပေါ့ကိုဗစ်ဆိုလည်းကိုဗစ်ဖြစ်တဲ့လူနဲ့ထိတွေ့ရှိသလားရာသီတုပ်ကွေးလည်းရာသီတုပ်ကွေးနဲ့ထိတွေ့ရှိလားဒါတွေကအသုံးဝင်ပါသူလည်းတကွေးကဒီလိုမဟုတ်ဘူးသူကတော့ရာသီဖြင့်ချောင်းဆိုးနှာကိုရီလက်တီကိုက်တာခဲတာခေါင်းကိုက်တာအန္နာဘိုင်းနာလားအဲ့ဒါတွေကပုံများပါတယ်အရေပြားမှာပိန့်ထွက်တာတို့ခြံနာတော့နှာခေါင်းလေးခြံနာတို့အရေပြားမှာအနီးစက်ကလေးထွက်တာတို့နော်အရန်မင်းတာတို့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာရာသီတုပ်ကွေးအနေထားရောဆရာကြီးဖြစ်လာရင်ဘယ်လိုမျိုးဖြစ်စေဥသာတယ်လဲ
ရာသီတုပ်ကွေးကတော့ဒီဗိုင်းရပ်စ်ပိုးကြောင့်ဆိုတော့ဖြစ်လာရင်ဒီ symptomatic treatment လို့ခေါ်ပေါ့နော်ကျွန်တော်တို့ကဒီယောဂလက္ခဏာများကိုလိုက်လံကုသခြင်းပေါ့ငါဖျားရဲဆိုလို့ရှိရင် paracetamol တောက်မယ်နော်နာစီးရဲဆိုလို့ရှိရင်တော့ antihistamine ပေါ့နော်ဟိုဗာမီတောနိုဆက်ထရဇင်းလို့လိုရတလင်းလို့လိုအဲ့လိုစီးရီတိုက်တယ်ပေါ့နော်ချောင်းဆိုးလိုက်ရင်ချောင်းဆိုးပြောက်စီးရီစီးပြောက်ပေါ့ဒီလိုတော့ဒီကမှပြင်းထန်လာပြီးတော့ဒီနောက်ဆက်တွဲပိုးပွင့်တယ်ပေါ့ဘက်တီးရီးယားပိုးပွင့်တယ်လို့ထင်ရင်အပြားကြီးလည်းကြီးလာတယ်ကြာလည်းကြာလာတယ်ဆိုတော့ကျွန်တော်ကပဋိစီဘာစီနဲ့ပြေးရပါလေအသက်အရွယ်သိငယ်တဲ့ကလေးသိကြီးတဲ့လူကြီးနောက်ယောဂအခန်းရှိတဲ့လူတွေပါကြောင်းတော့ဒီရာသီတကွေးရဲ့နောက်ဆက်တွဲပေါ့လေအစဝေးမိယောဂနဲ့အသက်အနည်းရှိနိုင်ပါလေရှိကြတာရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီတော့ကောဘယ်လိုအကျံပြုချင်းနေလဲ
အပြားကြားတယ်အပြားကြည့်တယ်ဘာညာဆိုတော့နေရာစီကံပြရမှာပေါ့နော်ဆိုတော့ဒီရက်နေ့လည်းပြောက်သွားတယ်ဆိုလို့ရှင်တော့လည်းဒါသိပြဿနာမရှိဘ
ူးပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာသောတာရှင်များခင်ဗျာဒီညတောက်ကြညနဲ့မနေ့ဖန်စနေမနေ့ခင်းဒီမှာလဲပုံမှန်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံတဲ့ဤပညာတုဒ္ဒဆုံးလင်းအမေရိကန်တခွင်တို့ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်စောင့်မျှော်နားဆင်ကြည့်ရှုနိုင်ကြပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ချင်ပါတယ်တိုင်းရင်းသားဒေသကနောက်ဆုံးအဖြစ်အပျက်တွေကို FEVR Fever တိုင်းရင်းသတင်းတောက်တွေကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စကိုင်းတိုင်းကလေးမြို့အနောက်ဘက်တာဟန်းရက်ကွက်မှာမေလ28ရက်နေ့ညကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်အရက်သားပြည်သူ3ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ပညာရေးမှူးရုံးမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလရန်ကျောင်းအုပ်ဆရာမကြီး2ဦးထိမှန်သေဆုံးသွားပြီးတော့ဆရာမထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းကလေးမြို့အနောက်ဘက်တဟန်းရက်ကွက်မှာမေလ28ရက်ညကစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်အရက်သားပြည်သူ3ဦးသေဆုံးမှုဖြစ်ပွားခဲ့ပါတယ်။မေလ28ရက်နေ့ည9နာရီဝန်းကျင်ခန်းကစလို့ကလေးမြို့ထက်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဘက်ကလက်နက်ကြီး10ကြိမ်ထက်မနည်းရန်တမ်းပစ်ခတ်လို့တဟန်းရက်ကွက်အမျိုးသမီး2ဦးနဲ့အမျိုးသား2ဦးသေဆုံးရတာပါ။သေဆုံးသူ2ဦးမှာအသက်45နှစ်နဲ့အသက်29နှစ်အရွယ်ခန့်ရှိ CDM ဝန်ထမ်းသားမိဖြစ်ပြီးစကိုင်းတိုင်းမင်းကြီးမြို့ကနေတဟန်းဘက်ကိုစစ်ဘေးတန်းရှောင်လာကြသူတွေဖြစ်ပါတယ်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တဟန်းရက်ကွက်ထက်ကို၅ကြိမ်ထက်မနည်းပြစ်ခတ်ခဲ့တာပါပြစ်ခတ်မှုကြောင့်တဟန်း B group မှနေထိုင်တဲ့အမျိုးသမီးတဦးကရင်ဘတ်မှာလက်နက်ကြီးကြီးစထိမှန်လို့မန္တလေးကိုပို့ဆောင်ပြီးစေကူတမှုခံယူနေရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ပညာရေးရုံးမှာပုံပေါက်ကွဲမှုဖြစ်ပွားခဲ့လို့မူလတန်းကျောင်းအုပ်ဆရာမကြီးတဦးထိမှန်သေဆုံးပြီးဆရာဆရာမ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မေလ31ရက်နေ့မွန်းလွဲ2နာရီဝန်းကျင်ခန့်ကဖြစ်ပွားခဲ့တာပါ။အသက်53နှစ်အရွယ်မခင်နူရွာမူလတန်းကျောင်းအုပ်တော်ဇော်ခင်ခင်ချိုလိုင်းအောက်ပိုင်းတစ်ခုလုံးတန်ရာရရှိသွားပြီးဆေးရုံမှာသေဆုံးသွားခဲ့တာဖြစ်ပါတယ်။လက်ရှိဆေးကုသမှုခံယူနေတဲ့ဆရာဆရာမ10ဦးထဲက5ဦးကလည်းတန်ရာဆိုးရိမ်ရတယ်လို့ဒေသခံမျိုးသားကပြောပါတယ်။ပညာရေးဌာနအတွင်းပုံပေါက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီး CDM ကျောင်းဆရာမတို့ကတော့လက်ရှိအခြေအနေမှာမိမိကလေးတွေကိုကျောင်းမအသေးဖို့မိဘတွေကိုတိုက်တွန်းထားပါတယ်။နောင်ချုံမြို့ပညာရေးရုံးပုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီလက်အောက်ခံစစ်တမ်းနဲ့ရဲတို့ကရောက်လာပြီးစစ်ဆေးမေးမြန်းတာတွေပြုလုပ်ခဲ့ပေမဲ့တဲ့တေကူတော့ဖန်စီရမိတာတွေမရှိဘူးလို့ဒေတာခန်တွေကပြောပါတယ်
။ကရင်ပြည်နယ်ကြိုင်းဤစိတ်ကြီးမြို့နယ်ဘက်မှာအာနာသိန်းစစ်ကောင်စီတပ်ကအင်အားတိုးချလှုပ်ရှားလာပြီးဒေတာခန်တွေကိုဖန်စီပေါ်တာဆွဲနေလို့ကျဲလက်ဒေတာခန်တွေနေရာကနေစွန့်ခွာနေရပါတယ်။မေလ30ရက်နေ့ကစစ်ကောင်စီအင်အား100ကျော်တက်လာပြီးခလေရွာလေးခလေရွာကြီးတကွန်တိုင်ရွာဖယားငါးစုမြို့ဟောင်းကျေးရွာတွေမှာပေါ်တာဆွဲနေလို့ဒေသခံတထောင်ခန့်ကနေရာကနေစွန့်ခွာနေရတာပါအဲ့ဒီနေ့နာနဲ့ပိုင်းတုန်းကလည်းနေမြေခန့် KNL တပ်နဲ့တိုက်ပွဲဖြစ်ပွားမှုအပြီးဒေသခံအယောက်20ကျော်ကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတဲ့အပြင်ကျေးရွာတွေထဲကိုလက်နက်ကြီးနဲ့အကြိမ်ပေါင်းများစွာပစ်ခတ်လို့ခလေရွာလေးကလူနေအိမ်တချို့ထိခိုက်ပျက်စီးတာတွေရှိခဲ့ပါတယ်
မွန်မြူတပညာရေးကော်မတီ MNEC ကအခုကျောင်းပြောင်ဖွင့်တဲ့ကာလမှာမွန်မြူတကောလိပ်ကျောင်းစတင်ဖွင့်နေသားမယ်လို့ကြေညာထားပြီးအွန်လိုင်းကနေလည်းဝင်ခွင့်လျှောက်လာတွေကိုဖြန့်ဝေပေးနေပါတယ်။မွန်မြူတကျောင်းတွေမှာပညာစီးဖူးနေတဲ့ကျောင်းသူကျောင်းသားတွေနိုင်ငံတကာတက္ကသိုလ်တွေမှာပညာဆက်လက်တင်ကြားနိုင်ဖို့အဓိကရည်ရွယ်တယ်လို့လည်းမွန်မြူတပညာရေးကော်မတီ MNEC အဖွဲ့ဝင်ဆရာမင်းအောင်စေကပြောပါတယ်။မြင့်ခင်ပါတာခြေပြုပညာရေးစနစ်ကိုခြေခံထားတဲ့မွန်မြူတကျောင်းတွေက10တန်းကျောင်းသူကျောင်းသားတွေဟာတက်ဆိုင်အစိုးရစာစစ်ဌာနတွေမှာတက်ကရဝင်တန်းဆိုင်မင်းပွဲကိုတည်ဝင်ဖြည့်ဆို့ခွင့်ရရှိထားပေမဲ့ဝင်ရောက်ဖြည့်ဆို့ခြင်းမပြုတဲ့ကျောင်းသားတွေလည်းရှိတယ်လို့လည်းသိရပါတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းကမွန်ကျေးရွာတချို့မှာလျှက်ရှိတီးတန်းဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းတွေမှာမူလတန်းအလယ်တန်းအထက်တန်းနဲ့ထိုင်းနယ်ဆက်မှာရှိတဲ့အထက်တန်းတို့ post 10အပါဝင်စာတင်ကျောင်းပေါင်း140ကျော်ရှိနေပြီးကျောင်းသားဥယျာဉ်1000နီးပါးပညာစီးဖူးနေတာပါ။အထက်ပြင်3နီးလောက်ပညာတင်ကြားထားမယ်။မွန်မျိုးသားကောလိပ်မှာမွန်စာပေမူရင်ဂျေမုဆိုင်ရာပါရာရဲ့အင်္ဂလိပ်ကွန်ပျူတာမွန်တမိုင်းကပတမိုင်းလူမှုရေးသဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသနနဲ့ယုတ်တိပေရပါတာရဲ့တို့ကိုနိုင်ငံတကာကကျောင်းဆရာတွေနဲ့ချိတ်ဆက်တင်ကြားထားမယ်လို့လည်းသိရပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကလေးမြို့နယ်တောင်ပိုင်းဒေသမှာ မေလဇန်ပိုင်းကစပြီးတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတကြော့ပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်ကျေးရွာပေါင်း10ရွာကျော်ကပြည်သူတွေတောထဲတောင်ထဲမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်။သူတို့တွေကြုံတွေ့နေရတဲ့အခက်အခဲနဲ့လိုအပ်ချက်တွေအကြောင်းကိုတော့ကိုရောဘက်ကစူးစီးပေးထားပါတယ်
။စစ်ပေးရှောင်ပြည်သူတွေဟာအဝတ်တထည်ကိုတစ်ခုနဲ့တောထဲမှာဖြစ်တယ်လို့ပုံရှောင်နေရတာကြောင့်အခုလိုမူးကြကာလမှာအမိုးအကာစားနပ်ရက်ခါနဲ့ဈေးဝါတွေလိုအပ်နေတယ်လို့စစ်ပေးရှောင်ကိုငီးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ
်။ကျမ်းမာရေးစောင့်ရှောက်မှုနဲ့မိုးကာပေါ့နော်။မိုးကာလာလည်းရောက်ပြီးတော့ဒီမြေထုဆိုင်ဖို့ပေါ့နော်။အမိုးလိုတာအမိုးကာလိုတာပေါ့။ဈေးဝါတို့ခြံအောင်လို့ပေါ့နော်။နောက်တစ်ခါစားနပ်ရက်ခါလိုတယ်ကြ။ဒီစားဖို့တောက်ဖို့တွေလည်းဖြစ်သေးတယ်ကြ။သို့တလေကြတော့လည်းဟိုနည်းနည်းပပပါလာကြတယ်ကြ။ဒီနိုင်ငံတော့ကုနိုင်ငံဆိုင်ကလေးတွေပါပြီးတော့ဆိုင်ကလေးတွေနဲ့ပြင်ရတယ်ကြ။ဟိုမပါတဲ့လူတွေကြတော့လည်းကဒုက္ခတွေကြတော့တောက်ဒီစားတောင်းကြတာဘလို့လို့ဇင်ခါကြီ
းယခုရွာလုံးကျွတ်စစ်ပေးတိတ်ဆောင်နေကြတဲ့ဂျေးရွာတွေကတော့အရှိစီမင်းလှရှားဖူတင်သားရေရှင်လဲချာကုတ်ကူရှားတော့နွားရွာစတဲ့ဂျေးရွာတွေဖြစ်ကြပြီးလူဦးရေအားဖြင့်၄000လေးပါလောက်ရှိတယ်လို့သိရပါတယ်စစ်ကောင်စီတပ်ဖွဲ့နဲ့ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဟာအေဘီလာအကူမီလာတရက်နေ့ကနေတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ရဲ့မီးရှို့မှုကြောင့်ရေရှင်အစီစီရှားဖူဂျေးရွာပါဝင်ဂျေးရွာပေါင်း10ရွာကအိမ်ကြီးတစ်ထောင်ကျော်မီးလောင်ပျက်စီးခဲ့ပါတယ
်ကျွန်တော်တို့ရွာဆိုလို့ရှိရင်လည်းကျွန်တော်တို့အစီစီရွာကိုရှို့လိုက်တာတော့လေရှိသွားကြ900ကျော်သွားကြရအိမ်ပြရှားဖူက120ပါလေအိမ်ကြီးမီးရှင်ကတော့ရွာလုံးမှာ၄အိမ်မကျန်နဲ့ကုန်းကြီးကြောင်ဒီဘာသာကြီးကြောင်ရတာဒီရှုတာပေါ့
အလားတူကလေးမျိုးနဲ့တောင်ပိုင်းကလေးကံကိုကာလမတ်ပေါ်မှာရှိတဲ့ကြေးရွာတွေဟာလည်းယခုချိန်ထိနေရက်ကိုမပြန်ရဲကြသေးပဲတောထဲတောင်ထဲမှာစစ်ပေးရှောင်နေရဆဲဖြစ်ပြီးစေဝါနဲ့စားဝတ်နေရေးပိုင်းမှာအခက်ကြုံနေရတယ်လို့စစ်ပေးရှောင်နေတဲ့နှချောင်းရွာသားတို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာကလေးတောင်ပိုင်းဒေသဘက်ကိုစစ်အားအလုံးကြီးနဲ့ဆက်လက်ထိုးစစ်ဆင်နေပြီးမေလ14ရက်နေ့ကပထမဆုံးအကြိမ်အဖြစ်တိုက်လေရင်အသုံးပြုပြီးဝီဟင်ကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့် PDF ကလေးတပ်ရင်းလေးစခန်းကိုလည်းဆွတ်လွတ်လိုက်ရတယ်လို့သိရပါတယ်ခင်ဗျာ
နှစ်နှစ်ကျော်ကြာပိတ်ထားတဲ့တချီလေးမယ်ဆိုင်ကြားကထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားတွေဇွန်လ1ရက်နေ့မှာပြန်ဖွင့်မယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပြန်မဖွင့်လင့်နိုင်ခဲ့ပါဘူးကိုဗစ်အရေးပေါ်ကာလရုပ်သိမ်းပြီးထိုင်းကနိုင်ငံပြန်ဖွင့်ပြီလို့ဆိုပေမဲ့ဘာကြောင့်မဖွင့်လင့်နိုင်သေးတာလဲဖွင့်ဖို့အတွက်ဘယ်ဟာတွေကအဟန့်တာဖြစ်နေတာလဲဆိုတာကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ
်ဇွန်လ၁ရက်နေ့မှာထိုင်းမြန်မာနယ်စပ်ကတာချီလိတ်မယ်ဆိုင်ချစ်ချည်ရေးတံတားအမှတ်၁ပြန်လည်ဖွင့်လှစ်ဖို့ထိုင်းအစိုးရနဲ့မယ်ဆိုင်ဖက်ချန်းကလူထုကမျှော်လင့်နေကြပါတယ်နနစ်ကြာပိတ်ထားတဲ့အဲ့ဒီတံတားပြန်လည်ဖွင့်လှစ်နိုင်ရေးထိုင်းနိုင်ငံချင်းရိုင်းခရိုင်မူးနဲ့မြန်မာနိုင်ငံတာချီလိတ်ခရိုင်မူးတို့ကအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ပြန်လည်ဖွင့်လှစ်ဖို့သဘောမတူနိုင်ကြသေးပါဘူးထိုင်းနိုင်ငံဖက်ချန်းကအာဏာပိုင်တွေနဲ့နှိစက်တဲ့မယ်ဆိုင်ကရှမ်းအမျိုးသမီးတို့ကတော့ဒါထိုင်းနိုင်ငံအစိုးရကိုမြန်မာဘက်ကအစိုးရကငွေကြေးပတ်တန်း90တောင်းပေမဲ့ထိုင်းဘက်ကတန်း20ပဲပေးဖို့သဘောတူတာကြောင့်နယ်စပ်ကိတ်ပြန်ဖွင့်ဖို့ကြံ့ကြာနေရတာဖြစ်တယ်လို့ရှမ်းစကားနဲ့အခုလိုပြောဆိုပါတယ်
။ငင်းဝတ်တဲ့တန်းမုံမနဲ့ယန်တန်းမုံခိုင်ငင်း
ပတ်တန်း20ပေးဖို့သဘောတူထားတယ်လို့တော့ကြားတယ်။ထိုင်းဘက်ကလူတွေကတော့သိနေကြပါမယ်မြန်မာဘက်ကတော့အဲ့ဒီသတင်းကိုပြီးမထွက်စေချင်ဘူးလို့ပြောတယ်တဲ့။
တရားပြန်ဖွင့်နိုင်ရေးအတွက်ထိုင်းနဲ့မြန်မာဘက်ကအစိုးရတွေအကြိမ်ကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်ထိုင်းအစိုးရဘက်ကတော့တရားတန့်ရှင်းရေးတွေလုပ်ဖောင်တွေဖြည့်ဖို့ဆော်ရွက်စာတမ်းတွေအသင့်ပြင်ဆင်ထားတဲ့အထိပြုလုပ်ခဲ့ပါတယ်မေလ24ရက်ကချင်းရိုက်ခရိုင်မူဖက်စကွန်ပူညာလက်နဲ့တာချီလက်ခရိုင်မူဦးမြင့်နိုင် TPC မြို့နယ်အဆင့်နယ်စပ်ကော်မတီတို့တွေ့ဆုံဆွေးနွေးရမှာလဲမြန်မာဘက်ကအထက်ကိုတင်ပြအောင်မယ်အထက်အမိန့်တိုင်းလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပြီးဆုံးဖြတ်ချက်တော့မရခဲ့ဘူးလို့ဆိုပါတယ်ဒီအကြောင်းတာချီလက်ခရိုင်ဦးမြင့်နိုင်ကအခုလိုရှင်းပြပါရယ
်ကျွန်တော်တို့နိုင်ငံတော်အစိုးရကနိုင်ငံတော်ရဲ့ policy ကဒီ covid အစည်းအဝေးအရာမလျှော့သေးရင်နိုင်ငံတော်ရဲ့ခြေနေရမဖွင့်ဘူးပေါ့ဘယ်နယ်စပ်သတားမှမဖွင့်ပြီးပါဘူးကိုရီးယားက covid အစည်းအဝေးအရာဒီနယ်စပ်တွေအကုန်လုံးကလူဝင်လူတက်တွေအကုန် covid အစည်းအဝေးအရာကိုရီးယားပိတ်ထားတာပဲလေ
ထိုင်းနိုင်ငံမှာဆိုင်ဖက်ချန်းကဒေသခံတွေကတော့ခရီးသွားလုပ်ငန်းအပေါ်အဓိကအားထားနေရတာကြောင့်သတားပိတ်ထားတဲ့နှစ်တာကာလစီးပွားရေးအကျတဲဖြစ်နေရတယ်လို့ဆိုပါတယ်ဇွန်လ1ရက်နေ့မှာသတားပြန်ဖွင့်ဖို့မျှော်လင့်ထားပေမဲ့မျှော်လင့်ထားတဲ့အတိုင်းဖြစ်မလာဘူးလို့မယ်ဆိုင်ဈေးကဆိုင်ကယ်ကယ်ရီတူကထိုင်းစကားနဲ့အခုလိုပြောပါတယ
်မင်းမြေလေတိုက်လေအဲဒီပေါ့ပုတ်
မော်မျှော်လင့်ချက်အတိုင်းဖြစ်မလာတော့စိတ်မကောင်းဘူးပေါ့ကျွန်တော်တို့ဆိုင်ကယ်ကယ်ရီတွေအနေနဲ့ကတော့ဒီတရားကနေမြန်မာဘက်ချမ်းကဝင်လာမယ်ခရီးတယ်တွေကိုပဲအားကိုးရရလေတရားမဖွင့်တော့တဲ့အရင်အတိုင်း6ကပ်ပေါ့ဗျာဝင်ငွေလည်းမရှိဘူး
Dajere men sign de win ne sub tacho geha, amatin amanit the da pipare, amatit the daga, lurigo be, tatan quim putabi, amanit the dagaro, gong siri de san port drap pipare, and in a gate a bowing, ya ye gong zing gate ripitare, silom joy wing pankam gate, go sign your gate, da one ban gate. Dindam gaito shijabare, leshi maro, tara amaniga luelu, jang gaitwe alo, natana se maslaga, time back up, baitara, akuti bepsibare.
Akusabi the hinge in chugu nasin jayama bashun.
Sakai Nangalimu and now pet da hang yakwama, Milan, the Sashi and Yaga, Sikonsi, Dapwaye, Leneji, and Dam de Kamujao, Ayata Bidu don't ute so mook pipa kevare, Shampi meal by now chomu ne pinya imuyoma, Bomba Gwemu pipa kelo, Mula danjang o Siamaji de u, Timante zombi, Siasiamashi u, Tikai Daya Yashi kevare.
တော်ရရှင်ရဲ့ခုနားဆင်ကြကြရတာကတော့နေဆက်ဒေတာကတိုင်းရင်းသားတင်ထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအာမီပါ။
VOA America တိုင်းရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American Radio Season 2 ကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြီးစုလို့ရအောင်တင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက
2022ခုနှစ်ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုကြာသာပတေးနေ့ကထုတ်ပြန်ရမှာ မြန်မာနိုင်ငံဟာကမ္ဘာပေါ်ကဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးဆုံးနိုင်ငံတွေထဲကတစ်နိုင်ငံအဖြစ်ဖော်ပြထားပြီး CPC ခေါ်အထူးစိုးရိမ်ရတဲ့နိုင်ငံတွေအစည်းအဝေးမှာမြန်မာနိုင်ငံကိုထပ်မံထည့်သွင်းလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုဘာသာတရားတွေအပေါ်ဖိနှိပ်တိုက်ခိုက်တာတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအစည်းအဝ ိုးဝါးလာခဲ့ကြောင်းနဲ့လူနည်းစုတိုင်းရင်းသားတွေခရီးယန်မွတ်စလင်တွေဘာသာရေးအဆောက်အအုံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေကိုအချိန်ကာလနေရာဌာနအနေနဲ့တကွဒီအစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။ရုရှားတပ်ဖွဲ့တွေယူကရိန်းကိုကျူးကျော်တိုက်ခိုက်တာတောက်ကြနေမှာရက်တရာပြည့်ပြီဖြစ်ပြီးယူကရိန်းပိုင်တွေရဲ့20ရာခိုင်နှုန်းကိုရုရှားတပ်တွေကသိမ်းပိုက်ထားတယ်လို့ယူကရိန်းသမ္မတဇာလင်စကီးကကြာသာပတေးနေ့မှာပြောဆိုလိုက်ပါတယ်။တိုက်ပွဲတွေဆက်ဖြစ်နေပြီးရှေ့တန်းစစ်မျက်နှာပြင်ဟာကီလိုမီတာ1000ကျော်လောက်ကျယ်ဝန်းတယ်လို့လူဇင်ဘတ်နိုင်ငံရဲ့လွှတ်တော်မှာသမ္မတဇာလင်စကီးကဗီဒီယိုကနေတင်ပြကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်။ရုရှားတပ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေဟာနယ်သာလန်နိုင်ငံအရွယ်အစားလောက်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အပါအဝင်ရုရှားခေါင်းဆောင်တွေဟာသူတို့ကိုတန်ခတ်ရေးယူဖို့ချမှတ်ထားတာတွေကိုရှောင်ချဖို့လျှက်ဝက်အမည်တွေသုံးပြီးကဘာတလွားစိန်ခံပစ္စည်းတွေဝယ်တာအပြင်ဒါအပြင်ငွေတွေဖွက်ထားတာတခြားကိုလွှဲပြောင်းဖို့ကြိုးစားနေတာတွေ့ရပြီးဒါတွေကိုတားဆီးပိတ်ပင်နေဖို့ကြိုးစားနေတဲ့အကြောင်းအမေရိကန်အစိုးရကကြာတာပတင်းနဲ့မှပြောဆိုလိုက်ပါတယ်အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရေရှည်စစ်ပွဲအတွက်တောင်းခံထားနိုင်ဖို့ပြင်ဆင်ဖို့လိုအပ်တယ်လို့နေတိုအကြီးအကဲယန်စတိုလန်ဘတ်ကကြာတာပတင်းနေမှာတတိပေးပြောဆိုခဲ့ပါတယ်။ကျွန်တော်အနေနဲ့ကျွန်တော်တို့အနေနဲ့ရေရှည်စစ်ပွဲအတွက်ပြင်ဆင်ရပါမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့Jimmy Cook နဲ့ Zubair Altayet တို့ဖြစ်ကြပါတယ်ဒီမနေ့ VOA season တွေကို line to meter 24 40 51နဲ့ line lap meter 190တို့ကထုတ်လွှင့်ပေးတာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.